ရခိုင်ပြည်နယ်မြောက်ပိုင်းကနေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးကိစ္စမှာမြန်မာအစိုးရထုတ်ပြန်ထားတဲ့သတင်းအချက်အလက်တွေကိုအပြည့်အစုံမရတာကြောင့်ဒုက္ခသည်တွေပြန်လာမဲ့အစီအစဉ်နှောင့်နှေးနေရတယ်လို့မြန်မာအစိုးရတာဝန်ရှိဝင်ကြီးကပြောဆိုလိုက်ပေမဲ့ဒုက္ခသည်တွေဘက်ကတော့သူတို့ရဲ့လုံခြုံရေးအပါအဝင်တောင်းဆိုထားတဲ့အချက်တွေကိုမြန်မာအစိုးရဘက်ကတရားဝင်လိုက်ရောခြင်းမရှိသေးတာကြောင့်အခုချိန်ထိမပြန်နိုင်ကြသေးဘူးလို့ပြောပါတယ်အကြောင်းပြေဆုံးကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကတင်ပြပေးထားပါတယ်ရှင
်ဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံသဘောတူညီချက်အရဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်လက်ခံရေးကိစ္စမှာပြီးခဲ့တဲ့ဇန်နဝါရီလတွေကစပြီးမြန်မာအစိုးရကလှုပ်ဆောင်နေပေမဲ့ဒုက္ခသည်တွေကတော့တည်တည်သာသာပြန်လည်ဝင်ရောက်လာတာမျိုးမရှိသေးပါဘူး။ဒါကြောင့်ဒုက္ခသည်တွေပြန်လာနိုင်ရေးကိစ္စနဲ့ပတ်သက်လို့တက်တလောမြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Miss Christine Wagner နဲ့ဆွေးနွေးချိန်မှာအဲ့ဒီအကြောင်းကိုရှင်းပြခဲ့တယ်လို့မြန်မာအစိုးရအဖွဲ့ဝင်လူမှုဘုလုံးရေးကယ်ဆယ်ရေးနဲ့ပြန်လည်နေရာခြားတိုင်းဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA ကိုပြောပါတယ
်။အခုဟိုဘက်မှာဒုက္ခရောက်နေတဲ့လူတွေကသူတို့ဒီလိုဘလို့ပြန်လာရမယ်ဆိုတဲ့ဒီဘယ်နဲ့ငါသဘောတူညီချက်တိုင်းဆောင်ရွက်ရမယ်လုပ်ငန်းသိလည်းမသိဘူးစလို့ကိုမရဘူးဘာလို့လဲဆိုတော့သူတို့ကဘူးမှ information လာမပေးဘူးအဲ့လိုမျိုးစဖို့လည်းဘာမှလာမပြောဘူးဆိုတဲ့အတွက်ကြောင့်သူတို့ကဘလို့လုပ်ပြီးတော့ဘူးဆက်သွယ်နဲ့ဘလို့စရမလဲဆိုတာမျိုးတွေဖြစ်နေတယ်ဘာလို့ကျွန်တော်တို့ message ကြီးပို့ကြတယ်အဲ့လိုပဲဟိုသဘောတူညီလမ်းကြောင်းမှုဖယ်နေသူ့ဘက်သူပြန်ဝင်လာတဲ့လူတွေကအဲ့တိုင်းပဲပြောတယ်ပုံမှန်ဒီလိုမရဘူးမနေကျွန်တော်ဒုက္ခတွေရောက်နေတယ်သူတို့လည်းမိုးရသည်မုတ်တုံရသည်လည်းရောက်နေကြအောင်လို့သူတို့ပြစ်သိပြန်လာခြင်းနဲ့ဒါပေမဲ့ပြန်လာဖို့ခက်နေတယ်ဆိုရဟာအဲ့ဒါမျိုးနဲ့ပတ်သက်လို့ကျွန်တော်ကဆူရကမှဒုက္ခစီလို့ပြောပြတဲ့ခါကျ तू ကတိုက်တွန်းမယ်တဲ့ तू အခုသွားမှာတဲ့ဘင်္ဂလားဒေ့ရှ်ဘက်ကို तू ရောက်မှာတဲ့ရောက်ရင်ဒီကိစ္စနဲ့ပတ်သက်ပြီးတော့တိုက်တွန်းပါမယ်လို့ तू ပြောသွားတယ
်ဒုက္ခသည်တွေပြန်လာရေးအစီအစဉ်နှောင့်နှေးနေတာနဲ့ပတ်သက်လို့ဝန်ကြီးဒေါက်တာဝင်းမြတ်အေးကအဲ့လိုပြောပေမဲ့ဒုက္ခသည်တွေအနေနဲ့ကတော့သတင်းအချက်လက်မရလို့မပြန်ကြသေးတာမဟုတ်ပဲနိုင်ငံသားဖြစ်ခွင့်လွတ်လပ်စွာသွားလာခွင့်အပါအဝင်သူတို့လိုလားတဲ့တောင်းဆိုချက်တွေကိုမြန်မာအစိုးရကအာမခံအကောင့်ထဲပေါ်ပေးမယ်ဆိုတဲ့ဂတိစကားတွေကြားရတဲ့အချိန်ကြမှသာရခိုင်ပြည်နယ်မှာပြန်လည်အခြေချဖို့စဉ်းစားထားကြောင်းဘင်္ဂလားဒေ့ရှ်နယ်စပ်ဘာလူခါလီဒုက္ခသည်စခန်းကကိုအစ္စလာမ်ကပြောပါတယ
်ကျွန်တော်ပြန်ဖို့ကတော့သူတို့ဘင်္ဂလားဒေ့ရှ်အစိုးရလည်းခက်လန့်တာရှိတယ်ဒါပေမဲ့ကျွန်တော်ရဲ့တောင်းဆိုချက်ကိုအပြည့်အဝမရမရှိမြန်မာအစိုးရကလက်ခံမဲ့အစီအစဉ်မရှိတဲ့အတွက်ကြောင့်ကျွန်တော်မပြန်ခဲ့တာပါကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့အစည်းများဒီမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုကျွန်တော်ဒုက္ခသည်စခန်းကိုရောက်တဲ့အချိန်မှာလဲကျွန်တော်ဒီရဲ့တောင်းဆိုချက်ကိုတင်ပြခဲ့တယ်။နောက်မြန်မာအစိုးရဘက်ကဒေါက်တာဝင်းမြတ်ရဲ့ခရီးစဉ်မှာလဲကျွန်တော်လက်မဲ့တူပြီးတော့တောင်းဆိုခဲ့တယ်။အဲ့ဒီတောင်းဆိုချက်ကိုလက်မှတ်ကမရှင်းကာလပဲလုံးကျွန်တော်ကတွားဖို့အစီအစဉ်မရှိပါဘူးခင်ဗျာ
။မြန်မာအစိုးရကတော့1982ခုနိုင်ငံသားဖြစ်ခွင့်ဥပဒေပေါ်အခြေခံပြီးပြန်ဝင်လာမဲ့ဒုက္ခသည်တွေရဲ့အခွင့်အရေးကိုဖော်ဆောင်သွားမှာဖြစ်တယ်လို့ဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ
်ခုနအခွင့်အရေးကိုခုနပြောတဲ့အတွက်ကြောင့်သူတို့ရဲ့ပြန်ဝင်လာမဲ့သူတွေရဲ့အခွင့်အရေးကဥပဒေအရရရှိမှာပဲရရှိဖို့အတွက်ကဆောင်ရွက်ရမယ့်လုပ်ငန်းစဉ်တွေရှိတယ်အဲ့ဒီလုပ်ငန်းစဉ်တွေအကုန်လုံးကိုကျွန်တော်တို့ကပြင်ဆင်လာပြီးသားစတာပြီးသားဖြစ်တဲ့အတွက်ကြောင့်ပြန်ဝင်လာတဲ့သူတွေရည်တည်ရတဲ့အခွင့်အရေးတွေအကုန်ရမှာဆိုတဲ့အတွက်ကြောင့်ဒါအတွက်ကလည်းသူတို့မသိဘူးဖြစ်နေတယ်လွှမ်းမိုးမှုတွေသူတို့မှရှိနေနိုင်တယ်အခုတော့တီးအောင်ကျွန်တော်တို့ကအမီးမျိုးစုံနဲ့ဆောင်ရွက်နေတာဖြစ်တဲ့အတွက်ကြောင့်အဲ့ဒီအတွက်ကိုလည်းပြန်ဝင်လာရင်ပုံမှန်တိုင်းကျွန်တော်တို့ကသောသားသားမှာဖြစ်တယ်ရရှိမဲ့အခွင့်အရေ
းဘင်္ဂလားဒေ့ရှ်နေစာဒုက္ခသည်စခန်းကထောင်ချီတဲ့ဒုက္ခသည်တွေဟာပြန်လည်အခြေချနေထိုင်ခွင့်ရမယ့်အစီအစဉ်နဲ့ပတ်သက်လို့ဇွန်လ16ရက်ဒီကနေ့မှာမြန်မာအစိုးရကိုဆန္ဒပြတောင်းဆိုတာတွေလုပ်ခဲ့ကြောင်းကိုအစ္စလာမ်ကပြောပါတယ
်ဆန္ဒပြဝေကျူလဂျင်းရဲ့အကြောင်းအရတော့မြန်မာအစိုးရနဲ့ရန်ဂျာဒုက္ခသည်များအတွက် agreement ဆိုင်ချုပ်ဆုံးရှုံးတဲ့အခါရန်ဂျာတောင်းဆိုများပါဝင်မှုပြုရေးဒုရယာရှာမှာရန်ဂျာနာမည်ကြီးဘုံရှိသောနာမည်ကြီးတစ်ခုရှိတာကိုပေါ်ပြခြင်းနဲ့ခါရီယာရှာမှာမြမအစိုးရနဲ့ UNESCO UNDP MOU လာမဲတူတာကိုအဲ့ဒီ MOU မှာရန်ဂျာအမည်နဲ့နိုင်ငံသားအကွာအဝေးအဘယ်ဝပါဝင်ခြင်းရှိမရှိပေါ်ပြခြင်းမရှိဒီကိုစစ်ကြမ်းမိကြောင်းနဲ့ရန်ဂျာဒုက္ခသည်များနဲ့ညီနိုင်ဆောင်ရမှုပြုလုပ်ဖို့အတွက်တောင်းဆိုခြင်းဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံကိုရောက်နေတဲ့မြန်မာနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ် Miss Christine Wagner ဟာရခိုင်ပြည်နယ်မောင်းနှောဘူးသီးတောင်ကိုတွားရောက်มาဖြစ်တယ်လို့မြန်မာနိုင်ငံခီးစဉ်အပြီးဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေနဲ့လည်းတွားရောက်တွေ့ဆုံမှာပါမြန်မာနိုင်ငံမှာရှိနေစဉ်အတွင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ဇွန်လ15ရက်နေ့မှာတွေ့ဆုံခဲ့ပါတယ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတော့ကိုလိုနီခေတ်အင်္ဂလိပ်အစိုးရလက်ထက်မှာဘင်္ဂလားဒေ့ရှ်ကနေသူတို့ကိုခေါ်သွင်းလာတာဖြစ်ပြီး1892ခုသကောင်စီရင်အရ ရှီယိတ်ပထန်မွတ်စလင်ဆိုတာသာရှိပြီးမြန်မာနိုင်ငံမှာရိုဟင်ညာဆိုတာမရှိဘဲဘင်္ဂလီတွေအဖြစ်သာလက်ခံထားကြောင်းမစ္စဘာဂနာကိုရှင်းပြခဲ့တယ်လို့တက်မတော်ကကွေးဦးစည်းချုပ်ယုံရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ